ဆိုင်ပါခင်ဗျာဆရာကြီးကမြန်မာနိုင်ငံအကြောင်းကိုလေးလာသုတေသနပြုခဲ့တာစောင့်ကြည့်ခဲ့တာရာဇဝတ်ကိုအများကြီးကြော်ခဲ့ပါပြီအဲဆရာကြီးလေးလာခဲ့တဲ့သပိုင်းတစ်ချောင်းမှာဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရဲ့အကြတဲ့တွေနဲ့အခုလောလောဆယ်ဖြစ်နေတဲ့အကြတဲ့ကိုဘယ်လိုနိုင်ရှင်လို့ပါလဲ
Those are continuing crisis in Burma. The crisis has existed almost since one time of crisis since independence, whether it is minority or communist rebellion.
That is not the same thing. 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 That is not the same thing.ဒါတွေဟာတောင်းလျှောက်ဖြစ်လာခဲ့တဲ့ပြဿနာတွေပဋိပက္ခတွေပါဒါတွေကအတူဝန်းနေစရာကောင်းပါတယ်တကယ်တော့ပြည်သူတွေဟာတိုင်းပြည်အတွက်လုံခြုံဆောင်ရွက်နိုင်မယ့်အလားအလာအများကြီးရှိပါတယ်အခုတော့အဲ့ဒီအလားအလာတွေစွန့်ရည်တွေကိုလုံခြုံပြသခွင့်မရကြပါဘူ
းဆိုတော့အဲ့ဒီငါဖြစ်ခဲ့တဲ့အကြက်တဲတွေဟာအခုဖြစ်နေတဲ့အကြက်တဲတွေကပူပြီးဆိုးရွားခဲ့တယ်လို့များဆိုင်ကြီးပြောလို့ပါလားဒါပေမဲ့အခုဟာကပူပြီးရောဆိုးရွားပါလားကျွန်တော်သိချင
် This current crisis
အခုလောလောဆယ်မှာတော့အခြေခံအဖြစ်ဒီရင်းစစ်ဖြစ်နေပါပြီ။ဒီပဋိပက္ခဟာရေရှည်ဆက်လက်ဖြစ်သွားမယ့်အခြေအနေရှိနေပါတယ်။အဲ့ဒီအချက်ကြောင့်အခုလက်ရှိအကြက်တဲဟာအစိုးရဆုံးအကြက်တဲဖြစ်နိုင်ပါတယ
်။ကြားနိုင်ငံတချို့မှာလည်းလွတ်လပ်ရေးရပြီးခါစားမှာဒီလိုအကြက်တဲတွေအနည်းနဲ့အများဆုံးလိုစီးခဲ့တဲ့ပဋိပက္ခတွေပြည်ရင်းစစ်တွေရှိခဲ့ပါတယ်။ဒါမှလည်းသူတို့နောက်ပိုင်းမှာတော့တဖြည်းဖြည်းအတော်အသင့်ပြည်လည်မှုရရှိသွားရတယ်လို့ထင်ပါတယ်။ဆိုမြန်မာနိုင်ငံမှာကြတော့ကဘာပေါ်မှာကိုအစီလျားဆုံးသက်တမ်းအစီကြဆုံးပြည်တွင်းစစ်လို့သတ်မှတ်နေရတဲ့အစီအစဉ်ဖြစ်နေပါတယ
် Well because the country wasn't a country it wasn't I mean it was a kind of state
ဘာလို့လဲဆိုရင်တိုင်းကတိုင်းကမဟုတ်ပါဘူးဥပဒေအရတည်ရှိနေတဲ့နိုင်ငံတော်တစ်ခုတော့ဟုတ်ပါတယ်ဒီဒေသကိုဗြိတိရှားတို့က1939အထိကာလကြာစီအိန္ဒိယနဲ့တွဲထားခဲ့ပါတယ်နောက်ဆုံးလွတ်လပ်ရေးရလာပါတယ်ကိုကျော်အောင်ဆန်းနဲ့1949ပင်လုံကြီးလာကံကျင်းပပြီးရရှိခဲ့တာဖြစ်ပါတယ်။တကယ်တော့တိုင်းပြည်တစ်ခုနိုင်ငံတစ်ခုတကယ်မဖြစ်ခဲ့ပါဘူး။လူတွေမှာမဖြစ်နိုင်တဲ့မျှော်လင့်ချက်ကိုစီရှိနေခဲ့ပါတယ်။တိုင်းသားလူမျိုးစုတွေရဲ့မျှော်လင့်ချက်ဥပမာပြည်ရင်တိုင်းသားတွေရဲ့မျှော်လင့်ချက်တွေရှိနေသလိုနောက်တစ်ခါနိုင်ငံရေးသမားတွေရဲ့မျှော်လင့်ချက်ဥပမာကွန်မြူနစ်ပါတီနှစ်ခုရှိခဲ့ပါတယ်။အဲဒီတော့ကအချိန်ကြီးဟာဖက်ဒရယ်နိုင်ငံတစ်ခုတောင်မကပါဘူး။ပြိုကွဲနိုင်တဲ့အချိန်ကြီးများစွာရှိနေပါတယ်။ဒီတိုင်းဒီနိုင်ငံနဲ့အတူတူကဆိုတာမျိုးမဟုတ်ပဲငါတို့အားလုံးဟာအတူတူဖြစ်တယ်တပေါင်းတည်းစီရဲ့ဖြစ်တယ်ဆိုတော့ချုံငုံယူဆချက်လည်းမရှိခဲ့ကြပါဘူးတခြားနိုင်ငံတွေမှာလည်းဘယ်သူအားနာရရှိတဲ့နဲ့ဆိုတာနဲ့ပတ်သက်ပြီးသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်ဒါပေမဲ့ identity တူညီမှုရှိကြပါတယ်ဒါပေမဲ့မြန်မာပြည်မှာကြတော့ငါကရှမ်းငါကဗမာငါကကရင်စသဖြင့်ခံယူကြပြီးအားလုံးတပေါင်းတည်းစီတဲ့ပဲငါတို့ဟာလည်းအားလုံးတွေကအစိတ်ပိုင်းတစ်ခုတည်းဖြစ်တယ်ဆိုတော့ခံယူချက်မရှိခဲ့ကြပါဘူ
း။ဆရာကြီးပြောသလိုအဲ့လိုအကွဲကွဲအပြဲပြဲဖြစ်နေရတာဟာတစ်စစ်ကြေသားအဖြစ်ဒါဗြိတိရှ်ကိုလိုနီအုပ်ချုပ်ရေးစနစ်ကြောင့်လို့ဆိုရင်မှန်ပါလား
။ Actually, the British have much to complain about. They have much to complain about.
တစ်စစ်ကြေသားအဖြစ်မှန်ကန်ပါလေ။သူတို့လောက်ကန်ခဲ့တာမှားယွင်းနေဆိုတာတေးချာပြောရမှာဖြစ်ပါလေ။ဒီအတွက်တန်တရားဖြစ်စရာမရှိပါဘူး။သူတို့ဟာမြန်မာကိုအိန္ဒိယရဲ့အစိတ်ပိုင်းတစ်ခုဖြစ်အုပ်ချုပ်ခဲ့တယ်။ပြီးတော့မြန်မာနိုင်ငံမှာလည်းအိန္ဒိယပုံစံလေးကိုသွတ်သွင်းခဲ့တယ်။အဲ့ဒီပုံစံဟာမြန်မာနိုင်ငံနဲ့အမှန်တကယ်ကန့်ညီခြင်းမရှိပါဘူး။နောက်ပြီးတော့သူတို့ဟာတိုင်းပြည်ကိုအပိုင်းပိုင်းခွဲခြားခဲ့တယ်။ဒါကလည်းအမှန်ပါပဲ။မြန်မာနိုင်ငံအတွက်အမှန်တကယ်လှုပ်ဆောင်ပြင်တာကိုမလှုပ်ဆောင်ခဲ့ပါဘူး။သူတို့ဟာဥရောပကိုဆန်စပါးနဲ့ကုန်ညံပစ္စည်းတွေတင်ပို့နိုင်ဖို့အတွက်ပဲအလေးထားလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ
်။ဟုတ်ကဲ့ဒီညမှာလည်းကျန်ဗြိတိရှ်ကိုလိုနီတွေဟာမြန်မာနိုင်ငံအဆူဆူဝါးဝါးဖြစ်တာတွေမတွေ့ရဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးထင်ပါတယ်။လွတ်လပ်ပြီးကစားအကြက်တဲတွေပြည်လဲပြီးတော့တိုးတက်နေတဲ့နိုင်ငံတွေလည်းအများကြီးရှိနေပါပြီ။အိန္ဒိယဆိုရင်လည်းပဲအခုအထိဒီမိုကရေစီရှင်သန်နေတယ်။သ the biggest democracy in the world ဆိုပြီးတော့လက်မှတ်ထောင်တွေရဲ့နိုင်ငံဖြစ်နေပါပြီ။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဆိုပြီးတော့တကယ်တမ်းကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမတူကွဲပြားမှုတွေ၊ဘာသာရေး၊လူမှုရေး၊စီးပွားရေးအရာအကွဲအပြားတွေအများကြီးရှိပါရဲ့မြန်မာပြည်ထဲပို့ပြီးတော့မများပါသေးတယ်။မြန်မာအိန္ဒိယလိုဘာကြောင့်ပြည်ပြည်လည်းလည်းမဖြစ်လာနိုင်သေးရလဲခင်ဗျာ
။ That's true they have more variety but there is a growing Indian nationalism which is very worrisome.
အဲ့တော့မှန်ပါတယ်သူတို့ဒီမှာအထွေထွေအပြားပြားတွေပိုများပါတယ်ဒါပေမဲ့အခုအခါအိန္ဒိယအမျိုးသားရေးဝါဒကြီးထွားလာနေပါတယ်ဒါဟာအမှန်တကယ်ကိုစိုးရိမ်ပေါ်ရကောင်းပါတယ်ဟိန္ဒူလူမျိုးစုတွေဟာမွတ်စလင်လူနည်းစုတွေနဲ့အခြားလူနည်းစုတွေကိုစတင်ဖိနှိပ်ချုပ်ချယ်လာပါတယ်ဆိုတော့အိန္ဒိယဟာလည်းတကယ့်နမူနာကောင်းတစ်ခုတော့မဟုတ်ပါဘူးသူတို့မှာပိုကောင်းတာကကောင်းမွန်တဲ့ခေါင်းဆောင်မှုတာချေရှိခဲ့တာပဲဖြစ်ပါတယ်မြန်မာမှာကြတော့နိုင်ငံတစ်ခုအနေနဲ့တည်ရှိလာခဲ့ပေမဲ့အာဏာဆိုင်ရာခိုင်မာတဲ့အဆောက်အုံဆိုလို့မရှိသလောက်ဖြစ်ခဲ့ပါလေလွတ်လပ်ရေးမတိုင်ခင်ဘီရင်ကအတိုင်းမင်းကန်ကောင်စီဆိုတာရှိခဲ့ပါလေဒါပေမဲ့စစ်မှန်တဲ့အာဏာမရှိခဲ့ပါဘူးခိုင်မာတဲ့အဆောက်အုံ institution ရဲ့လို့မရှိခဲ့ပါဘူးဒီတော့တိုင်းပြည်ကိုတပေါင်းတစ်စီးတည်းထိန်းထားနိုင်မယ့်အရာမရှိဖြစ်ခဲ့ပါလေအခုဒေါ်အောင်ဆန်းစုကြည်ကိုထောင်နိုင်နှစ်ချမှတ်လိုက်တာကိုကြည့်ရင်လည်း independent judiciaryလွတ်လပ်တဲ့တရားစီရင်စနစ်ဆိုတာလည်းမရှိပါဘူးဒီလိုအုပ်ချုပ်ရေးရန်နေရာလက်အောက်ကကင်းလွတ်တဲ့တရားစီရင်ရေးရန်နေရာမရှိခဲ့တာကလည်း1963ကတည်းကစတင်လာခဲ့တဲ့အခြေအနေပါအစိုးရနဲ့ဆန့်ကျင်မဲ့မလုပ်နိုင်ပါဘူး Separation of Power အာဏာသုံးရပ်ကိုတီးခြားခွဲထားတာအဲ့ဒီ1963ကတည်းကစလို့မရှိခဲ့တော့ပါဘူးအားလုံးဟာထင်တိုင်းကျဲလာခဲ့တာအာဏာရှင်စံလုပ်လာခဲ့တာဖြစ်ပါတယ်သဘောပေါ်လဲမှုတွေကိုငြင်းငြမ်းစွာအဖြေရှာဖြေရှင်းတာမရှိခဲ့ပါဘူး။ကြေးရွာအဆင့်လောက်မှာပဲရှိကောင်းရှိပါမယ်။ဒါပေမဲ့နိုင်ငံတော်အဆင့်မှာတော့မရှိပါဘူး
။ဆိုရင်အခုကျွန်တော်ကြည့်နေတာကတော့မြန်မာနိုင်ငံမှာဒီလိုအကျက်တဲတွေကယုံထွက်နိုင်ဖို့အတွက်ဘယ်လိုအခြေခံလူအချက်တွေရှိနေပါလဲခင်ဗျာ
။ဟာ။ If we had the answers to that, we would be solving the problems.
အာဒီမေးခွန်းအတွက်အခြေရှိတိုင်းတော့သူတို့ကဒီပြဿနာကိုဖြေရှင်းနိုင်ရောပေါ့ဗျာအခုအခါမှာတော့စစ်တပ်ဟာပုံဖြတ်ခဲ့ပြီးရပ်သားတွေ NLD NUG စတာတွေကလည်းသူတို့နောက်ကတရားတွေကိုဖြတ်စည်းခဲ့ပြီးဒါကြောင့်အပေးယူလုပ်ပြီးအဖြေရှာဖို့ဆိုတာအင်မတန်အင်မတန်ခက်ခဲသွားပါပြီအခုအချိန်ကအခက်ခဲဆုံးပါပဲဆိုတော့ကျွန်တော်တို့ဟာအခုအခါပြည်တွင်းစစ်တခုစတင်တာကိုတွေ့နေရပါပြီစစ်မျက်နှာတွေဖွင့်ပြီးရင်ဆိုင်တိုက်တာမျိုးမဟုတ်ပဲနေရာအနှံ့အကြမ်းဖက်မှုတွေတပ်ဖြတ်မှုတွေနဲ့ဖြစ်နေတဲ့ပြည်တွင်းစစ်ပါသွေးရင်ကြောက်လန့်နေမှုတွေလည်းအများကြီးပါပဲ။ဒါရီဟာတိုင်းပြည်ကိုလုံးဝအုပ်တုံချုပ်ကျယ်ဟန်တားမှာဖြစ်ပါလေ။မင်းသူကားမှစိစက်ညှိနှိုင်းမဲ့သဘောကျွန်တော်မတွေ့မိပါဘူး။စစ်တပ်ကောင်းဆောင်ပိုင်းကအောင်ဆန်းစုကြည်ကိုမယုံဘူး။ဒီမှနဲ့ NLD ကလည်းစစ်တပ်ကိုမယုံကြည်ဘူး။ဆိုတော့ခင်ဗျားတွေ့ရမှာကဗျမ်းပရာဖီယိုဖီရဲ့အခြေအနေတွေပဲဖြစ်ပါလေ
။မင်းကတကအတိုင်းဝိုင်းအနေနဲ့ဒီပဋိပက္ခဖြစ်နေတဲ့ benefit ကိုစပွဲဝိုင်းမှာခေါ်ယူပြီးတော့စိစက်ခိုင်းနိုင်မဲ့အလားအလာရောရှားကြီးမြင်ပါသလား။
We would love to see that happen. However, we've seen that ASEAN cannot do it.
ဒီလိုကျွန်တော်တို့တိတ်ပြီးမြင်တွေ့နေပါလေ။ဒါပေမဲ့ ASEAN ကအဲ့လိုမလုပ်နိုင်ဘူးဆိုတာကျွန်တော်တို့တွေ့ခဲ့ရပါပြီ။ ASEAN ကတနည်းနည်းနဲ့စူးစမ်းပေမဲ့စစ်တပ်ကငြင်းဆန်ခဲ့ပါလေ။ ASEAN ကလည်းစစ်တပ်ကိုလက်မခံခဲ့ပါဘူး။မြန်မာပြည်နာပြည်လေရေးကုလသမဂ္ဂရဲ့အားထုတ်မှုကလည်းမအောင်မြင်ပါဘူး။ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တွေကိုမြန်မာစစ်တပ်ကမယုံကြည်ဘူး။ပါညာစသဖြင့်လုပ်တယ်ဆိုတော့သူတို့လည်းမြန်မာနိုင်ငံကိုသွားလို့မရဘူးမသွားနိုင်ဘူးဥရောပသမဂ္ဂ EU ကလည်း no ပါပဲဘာမှမလုပ်နိုင်ပါဘူးအမေရိကန်ပြည်ထောင်စုကိုလည်းစစ်တပ်ကမယုံကြည်ပါဘူးသူတို့ကတရုတ်ကိုတော့မယုံကြည်ပါဘူးဂျပန်ကမစ္စတာဆာဇာကာဝါကတော့ရခိုင်အရေးမှာနင်းနေဝင်ရောက်စူးစမ်းကြည့်ပါတယ်အဲ့ဒါလည်းခိုင်ခိုင်မာမာမရှိပါဘူးဆိုတော့ဒါတွေအားလုံးအတွက်လဲကူတဲ့အဖြစ်ကျွန်တော်မမြင်မိပါဘူး
အခုစစ်တပ်ရဲ့အနာသိမှုကိုလုံးဝလက်မခံနိုင်ဘူးဆိုပြီးလက်နက်ကင်တိုက်နေတဲ့လူတွေအထူးသဖြင့်လူငယ်တွေဒီမျိုးဆက်တွေနဲ့ပတ်သက်ပြီးဆရာကြီးကဘယ်လိုဆုံးဖြတ်လိုပါလဲ။ဆွမ်းချုပ်ဆုံးဖြတ်ပြပါခင်ဗျာ
။ The younger generation is the hope. They are the hope because
မျိုးဆက်တွေဟာမျှော်လင့်ကြပါပဲ။ဘာကြောင့်လဲဆိုရင်သူတို့ဟာကမ္ဘာတဝန်းကအယူအဆအမြင်သဘောထားတွေတရားမျှတမှုတွေရပိုင်ခွင့်တွေအခွင့်အရေးတွေကိုဖတ်ရှုရယူနိုင်ကြပါလေ။ပါလေလိုအပ်နေရဆိုတာသူတို့နားလေသဘောပေါက်ကြပါလေသူတို့ရဲ့လိုအပ်ချက်တွေကိုသူတို့အခုလက်ရှိမှာတော့လုံနိုင်တဲ့အခြေအနေရှိချင်မှရှိပါလိမ့်မယ်ဒါပေမဲ့သူတို့ဟာအနာဂတ်ပါပဲ အခုဖြစ်နေတဲ့ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်သူတို့ကနေတဆင့်ကျွန်တော်တို့နီးလန်းစာကြရမှာဖြစ်ပါတယ်။သူတို့ရှုထောင့်ကကြည့်ပြီးဖြေရှင်းရပါလိမ့်မယ်။ဒါဟာလောလောဆယ်ဖြစ်လာမယ်လို့တော့မထင်ပါဘူး။ကျွန်တော်အသက်ရှင်နေစဉ်မြင်ရမှာတော့မဟုတ်တော့ဘူးဆိုတာတော့သိကြပါတယ်။ကျွန်တော်အနေနဲ့ကတော့ဆန္ဒပြုစုတောင်းယုံပဲလုပ်ခဲ့ပါမယ်။မြမလူအတိုင်းဝိုင်းတွေကလူတို့အားကိုးလောက်တဲ့ပုံကိုယ်တစ်ပါးပါတယောက်ယောက်ပေါ်ထွက်လာပြီးဒီလိုအင်မတန်အင်မတန်ပြင်းထန်ကြီးမားတဲ့သဘောထားကွဲလွဲမှုကိုစိစက်ညှိနှိုင်းပေးနိုင်ပါသေးလို့ပဲသာနာပြုခဲ့ကြပါလေဗျာ။